ထိုင်းနိုင်ငံမှာဘရင်နဲ့တော်ဝင်မိသားစုအပေါ်အတည်ပြတ်တယ်ဆိုတဲ့ဆွဲချက်နဲ့အာမခံချက်မရပဲသတင်းပတ်အတော်ကြားအကျဉ်းထောင်တဲ့ဖမ်းဆီးခံရတဲ့ထိုင်းဒီမိုကရေစီရေးဆန္ဒပြလှုပ်ရှားသူတွေကိုအ мян ဆုံးပြန်လှုပ်ပေးဖို့သူတို့ရဲ့မိခင်တွေကတောင်းဆိုလိုက်ကြပါတယ်။သူတို့အနေနဲ့ဒီအတိုင်းထိုင်ကြည့်နေမှာမဟုတ်ဘူးလို့မိခင်တွေကပြောပါတယ်။ပြီးကြတဲ့နှစ်အတွင်းထိုင်းလူငယ်တွေဥဆောင်ပြီးအရင်ကပြည်သူတွေမတုံ့မထိရဲခဲ့တဲ့ထိုင်းပြည်ရင်စနစ်ပြည်ပြင်ပြောင်းလဲရေးလှုပ်ပေးဖို့တောင်းဆိုမှုအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ထိုင်းနိုင်ငံရေးစနစ်ကိုပါပြောင်းလဲရေးဆိုတဲ့ဆန္ဒပြတောင်းဆိုပွဲတွေကိုဗစ်ကာလအတွင်းဇက်တိုက်ပေါ်ထွက်လာခဲ့တာပါ။အဲဒီဆန္ဒပြပွဲအတွင်းအဓိကကျတဲ့ခေါင်းဆောင်တွေဖန်စီခံရပြီးသူတို့တဲကအများစုဟာပုံမှန်112လို့လူသိများတဲ့ဘီရင်ကိုစော်ကားတဲ့နိုင်ငံတော်တစ္ဆာဖောင်းမှုအပါအဝင်အခြားပုံမှန်တွေနဲ့ပါတရားစွဲခံခဲ့ရတာပါပြစ်မှုထင်ရှားတယ်လို့ဆုံးဖြတ်ခဲ့ရင်ထိုင်းရာဇဝတ်ကျင်ထုံးအရထောင်ဒဏ်3နှစ်ကနေ15နှစ်အထိကြာခံရမှာဖြစ်ပါတယ်မနစ်ကဆန္ဒပြပွဲအတွင်းအဓိကကျတဲ့ခေါင်းဆောင်10ဦးဖန်စီခံရပြီးအခုထိအာမခံမရသေးပါဘူးအခြားလူရှားသူ90ကျော်ကိုလည်းရာဇဝတ်ပြစ်မှုတွေနဲ့ဖမ်းဆီးတာပြီးအဲ့ဒီထဲမှာအသက်အငယ်ဆုံး16နှစ်အရွယ်လူငယ်တူဦးလည်းပါဝင်ပါတယ်ခင်ဗျာ